ရန်ကုန်ပပေတန်းမြို့နယ်အတွင်းက NLD ပါတီရက်ကြီးခေါင်းဆောင်တဦးကိုမနေ့ကမတ်လ6ရက်နေ့ညကဖမ်းဆီးခေါ်ဆောင်သွားပြီးတဲ့နောက်ဒီနေ့မနက်တော့မင်္ဂလာတုံစစ်ဆေးရုံမှာကွယ်လွန်သွားတယ်လို့သိရပါဗျ။ဖြစ်ရဖြစ်စဉ်နဲ့ပတ်သက်လို့ကျွန်မမိခစုံစမ်းတင်ပြထားပါဗျ။တိတ်ဆုံးသွားသူကတော့ NLD ပါတီပပေတန်းမြို့နယ်ရက်ကြီးခေါင်းဆောင်တဦးဖြစ်တဲ့ဦးခင်မောင်လက်ပါ။သူဟာအစ္စလမ်ဘာသာဝင်တဦးလည်းဖြစ်ပါတယ်။ရန်ကုန်နေရတော်တော်များများကရက်ကြီးအဆင့်ထိ NLD ပါတီဝင်တွေကိုစစ်တပ်နဲ့ရဲကမနေ့ကညကလိုက်လံဖမ်းဆီးရမှာဦးခင်မောင်လက်ဟာနေအိမ်မှာပဲဖမ်းဆီးခံခဲ့ရတာပါ။မနေ့ကပပေတန်းမြို့နယ်တခုတည်းမှာလဲ NLD ပါတီဝင်အတော်များများနေအိမ်တွေကိုဝင်ရောက်ဖမ်းဆီးပြီးရိုက်နှက်ခေါ်ဆောင်တာတွေရှိခဲ့တယ်လို့ပပေတန်း NLD အမတ်ဦးစီသူမောင်ကပြောပါတယ်
။အခုကဖမ်းတာတွေအကုန်လုံးကဥပဒေမဲ့ဖြစ်လာပြီ။ဒါတော့ဟိုရွာရဲရက်သေးကိုတကယ်ကိုအကျန်းဖတ်သမားတပုံလေးလို့ဝင်လာတယ်လို့မျိုးမီးရှို့မဲ့ဖျက်ဆီးမဲ့တွေ့တဲ့ဥစ္စာကိုပစ္စည်းလူရက်မဲ့ဆိုတော့လုံးဝဥပဒေမဲ့ပြန်ရန်ကားမှုဖြစ်သွားပြီဗျ။ကိုကလူချင်းတဲ့ပစ္စည်းတစ်ခုမရလို့ရှိလို့ရှိရင်မီးရှို့ခဲ့တာတို့ဘာလို့ဆိုတဲ့လုံရက်ကဒါအကျန်းဖတ်သမားရဲ့လုံရက်ဖြစ်တာ။ဒီပေါ်မှာတော့ဒါနိုင်ဆက်စီမှုမျိုးတခုလိုပဲဖြစ်တယ်တော့ကျွန်တော်တို့ကြာဆုံးခဲ့တဲ့အာဇာနည်ကြီးကဟိုတရားခွင့်တရားတိုးလာပြီးကျွန်တော်တို့တော့အလွန်အမတန်ဆုံးရှုံးနေတာမျိုးပဲ
မလ6ရက်နေ့ည10နာရီဝန်းကျင်မှာစစ်တပ်နဲ့ရဲအဖွဲ့ဟာပပဲတန်းမြို့နယ်လမ်း30အလဲလမ်းမှာဥခင်မောင်လက်နေအိမ်အပါဝင်လမ်းတလန်းလုံးကိုဝင်ရောက်စီးနှင်းတာတွေလုပ်ခဲ့တယ်လို့ရက်ကွက်တွင်နေထိုင်သူတွေကပြောပါတယ
်အဲ့လိုရဲတော့တလန်းကိုနေပါလိမ့်လောက်ပါဟိုဘက်ကတည်းကအဲ့နောက်ကတော့ပြည်ရပြည်တော်ကလည်းတော့ဒီပြည်ရကိုပြည်တော်ကပြည်လက်ကျားနေတယ်။အဲ့အရတော့ပြည်လက်ကျားရဲ့အချစ်ပေးချင်ပါတယ်မဟုတ်လား။အဲသူတို့ဒီနိုင်ငံကိုကြီးရမယ်။ဒါနဲ့ဒီနိုင်ငံပေါ်လို့ဒီကအဲတမန်ကြီးအကြီးပေါက်တဲ့အတွက်ဒီနိုင်ငံကြီးကတန်းချောင်းပေါက်နေလို့ဆိုတော့အိမ်ထဲကြီးတော့မထုတ်ရဘူးပေါ့။ဒီပြည်ရောဒီနိုင်ငံကတည်းကအဲတိုင်ရန်ကြီးရည်အားလုံးဘုံတန်းဘုံတန်းစုပ်ပြီးတော့အတန်ကြီးပြေးလိုက်တော့ဒီတော်တော်များများအားလုံးတော့ပြီးတော့ပြည်တော်မှာတက်ဖို့မှပြည်ရတော့ဖြစ်
ဥခင်မောင်လက်ရဲ့ရုပ်အလောင်းကိုမင်္ဂလာတုံစစ်ဆေးရုံတွင်ထားရှိကြောင်းသိရှိရပြီးထားရှိတဲ့နေရာကနေလာယူဖို့ဆက်သွယ်လာတဲ့အတွက်ပပေးတန်းမြို့နယ်သားတချို့ကမင်္ဂလာတုံစစ်ဆေးရုံမှာဒီမနက်ပိုင်းတွားရောက်ထုတ်ယူခဲ့ကြတာဖြစ်ပါတယ်ထုတ်ယူလာမှာရုပ်အလောင်းမှာခေါင်းကိုချုပ်ထားရတာတွေတွေ့တယ်လို့ရင်ဘက်ခွဲကစစ်ဆေးထားတာတွေလုတ်ထားတယ်လို့အဲ့ဒီနေရာကိုကိုယ်တိုင်တွားရောက်ခဲ့တဲ့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီဝင်ဦးထွန်းကြည်ကပြောပါတယ်ဥခင်မောင်လက်သိဆုံးမှုဟာနှလုံးရောဂါကြောင့်သိဆုံးရတယ်လို့အာနာပိုင်တွေကအကြောင်းပြတယ်လို့ဆိုပါတယ
်ကျွန်တော်ကြောက်မဟုတ်ဘူးဆိုတာကတော့ရောဂါကြောင့်ဖြစ်တယ်ဆိုတာတော့အထူးကြီးလို့တုံ့ပြန်ချင်တာဘာမှလက်ခံရတဲ့အကြောင်းမရှိဘူးနှလုံးရောဂါပေါ့ဗျာအဲ့တော့ခက်စိတ်တဲ့အတွက်ကြောင့်မလို့သူကခေါင်းကနေပြီးတော့ဒီတွေးတွေပါကြာနေတယ်ပေါ့ဗျာအဲ့ဒါကတော့ညီမတို့အကြောင်းပြချက်ဖြစ်ပြီးအဲ့ဆုံးသွားတဲ့ body ကိုဒီညီမရောပို့ပြီးတော့ခက်စိတ်ကမှဒါအတော်ဝင်ပေါ့ညီမဘာလို့လဲအဲ့ဒါလက်ခံနေရအောင်လေကျေးခွာတာလေဘာလို့အဲ့ဒီဒီကောင်းမှာဘာလို့တွေးနေကြနေကြလဲ။အော်ဒါကောင်းမှာကောင်းမှာတစ်ခုပါ။ကောင်းနေရာမှာတစ်ခုရယ်လက်ချောင်းလေးဒီမှာမဲနေတယ်။နောက်တစ်ခုကခါပါလေ။ဒါကခါမှာအဲ့ဒီအညိုကတည်းကတွေ့ရတယ်
ကွယ်လွန်သူနဲ့ပတ်သက်လို့အစ္စလမ်ဘာသာဝင်တွေရဲ့ထုံးစံအရဒီကနေ့ညနေပိုင်းမှာပဲမြုပ်နှံစာပနာသွင်းလှုပ်ဆောင်လိုက်တာတွေလုပ်ခဲ့ပါတယ်။ကွယ်လွန်သူဟာပြီးခဲ့တဲ့ရွေးကောက်ပွဲကာလမှာပပေးတန်းလွတ်တော်ကိုယ်စားလှယ်ဦးစီသူမောင်ရဲ့ရွေးကောက်ပွဲကိုယ်စားလှယ်အဖြစ်ဆောင်ရွက်ပေးခဲ့သူလည်းဖြစ်တဲ့အပြင်2015ကာလတုန်းကလည်းပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်တာဝန်ယူခဲ့တဲ့ဦးနေဖူးပါဆွေရဲ့ရွေးကောက်ပွဲကိုယ်စားလှယ်အဖြစ်လည်းတာဝန်ထမ်းဆောင်ခဲ့သူတဦးဖြစ်ပါတယ်ရှင်။